င်္ဂလာပါခင်ဗျာ Daily Life စီစဉ်ကနေတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မောင်းတော်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ကင်တွင်မှုနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံအနောက်ချင်းအဒီမောင်းတော်မြို့နယ်တွင်လူညုံရေးတပ်ဖွဲ့စခန်းသုံးခုကိုအောက်တိုဘာလ9ရက်နေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံပြီးတဲ့နောက်မှာဒေသတွင်းမှာရေးပေါ်ခြေနေတက်မှတ်ပြီးတော့ဒီအကြမ်းဖက်တိုက်ခိုက်သူတွေကိုစစ်ဆင်ရေးဆောင်ရွက်ခဲ့ပါတယ်ဒါလို့စစ်စင်ရေးတွေအတွင်းမှာဒေသခံရဲသားတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေနောက်ရွာမီးရှို့မှုတွေဖြစ်နေတဲ့ဆိုရဆွဆွဲချက်တွေနိုင်ငံတကာမှာထွက်ပေါ်လာပါတယ်။ဒါကြောင့်မို့မောင်းနှောရေးနဲ့ပတ်သက်ပြီးတော့ Energy အစိုးရရဲ့ကံတွယ်မှုဟာဘယ်လောက်ထိပွင့်လင်းမြင်သာမှုရှိသလဲတကယ်ပဲသူတို့ဆွဆွဲကြသလိုလူခွင့်ချိုးဖောက်မှုတွေရှိနေပါလားဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်။ENP ရခိုင်အမျိုးသားပါတီကဦးထွန်းအောင်ကျော်ရှိပါတယ်နောက်တစ်ခုကတော့ The American Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်အရင်ဘူဒီတောင်လွှတ်တော်အမတ်ဖြစ်ခဲ့တဲ့ဦးရှိမောင်ဖြစ်ပါတယ်ဦးရှိမောင်ကတော့လက်ရှိအဖြစ် Washington DC မှာပါအခု Washington DC မြန်မာတန်ရုံးရှိမှာဒီသူတို့ဆန္ဒပြပွဲမှာဦးဆောင်ပါဝင်နေပါတယ်သူဒီဆန္ဒပြပွဲမှာပဲတည်းရရှိနေပါတယ်နောက်တစ်ခုကတော့သတင်းစာဆရာစီသူအောင်မြင့်သူတို့ကို၃ကိုဖိတ်ခေါ်ထားပါတယ်ခင်ဗျာထွန်းအောင်ကျော်ကိုအရင်မေးလိုက်ချင်ပါတယ်ဟုတ်ကဲ့ခုနကကျွန်တော်ပြောသွားသလိုပေါ့နိုင်ငံတကာမှာဒီ HRW ကပါဝင်ဒီဆွဆွဲချက်တွေထွက်ပေါ်နေပါတယ်အခုအစိုးရရဲ့ကိန်းကြံစောင့်မှုမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီးရှို့မှုတွေဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ပေါ့ဦးထွန်းအောင်ကျော်တို့တည်ထားသလောက်ဘယ်လောက်ထိမှန်ဒါကဘယ်လောက်ထိခိုင်မာမှုရှိမရှိပြောပြပေးပါလား
ကျွန်တော်တို့ရခိုင်မျိုးသားပါတီကရခိုင်မျိုးသားတွေရဲ့အကျိုးစီးပွားနဲ့ရခိုင်မျိုးသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအခြေခံပြီးတော့အမျိုးသားရေးအခြေခံတဲ့နိုင်ငံရေးပါတီတစ်ခုဖြစ်ပြီးအားလျော်စွာမွန်တော်ဒီကမှာရှိနေတဲ့ကျွန်တော်တို့ရခိုင်အမျိုးသားတွေဟာအချိန်ချင်းအခါခါပဲအဲ့ဒီလိုပဋိပက္ခတွေဖြစ်ခဲ့တယ်အသက်တွေဆုံးရှုံးခဲ့တယ်ဥအိမ်တွေဆုံးရှုံးခဲ့တဲ့အတွက်ကျွန်တော်တို့ကသက်ဆိုင်ရာတွေကိုလည်းကျွန်တော်တို့အချိန်ချင်းအခါခါတင်ပြခဲ့ပြီးလူ့ကျွေးရေးကိုကျွန်တော်တို့အားမရပါဘူးဆိုပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်ဒါပေမဲ့ဘလို့အကြောင်းအကျောင်းတွေကြောင့်တော့ကျွန်တော်မသိဘူးကျွန်တော်တို့ရခိုင်လူမျိုးတွေတင်ပြတဲ့လူချုံရေးအစီအမံတွေကိုကျွန်တော်တို့ဒီနေ့ဖြတ်ကြည့်ကျင်းလည်အောင်ကျွန်တော်တို့မရဘူးအဲ့ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းဒီအဖွဲ့တွေနဲ့ကျွန်တော်တို့မင်းများသုံးသပ်တဲ့အခါအခုဖြစ်သွားတဲ့ကိစ္စဟာနံပါတ်1အနေနဲ့ကျွန်တော်ပြောချင်တာကနိုင်ငံတော်ရဲ့အချုပ်အခြာအာဏာနဲ့ဒါပြည်ထောင်စုကြီးရဲ့အရေးကိုထိခိုက်တဲ့ဒီပါမှုတခုလို့ကျွန်တော်တို့ကပြောချင်ပါတယ်အဲ့ဒါကြောင့်ဒီကိစ္စဟာနိုင်ငံတော်တခုလုံးနဲ့ဆက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရဲအဖွဲ့မှရောတပ်မတော်ဘုံမှရောတာဝန်ရှိတာတယ်လို့ညင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အထူးကြည်ပြောပြချင်တာကမောင်တော်ဒီကမှဒီအခုအွန်လိုင်းနေမှာရောဒါ Facebook ဒီမှာရောတင်နေတဲ့ကိစ္စမျိုးကျွန်တော်တို့ကအဲ့ဒီလိုတင်နေတဲ့ကိစ္စကိုကျွန်တော်အနေနဲ့ကတော့လက်မခံနိုင်ဘူးခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်တွင်းစစ်အနစ်ကြီးလွတ်လပ်ရကြတဲ့ကဖြစ်နေတဲ့ပြည်တွင်းစစ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အဲ့ဒီလိုဖြစ်နေတဲ့ဒိဋ္ဌမှာတိုင်းမဒေသတွေမှာတိုက်ပွဲတွေဒီနည်းချက်ဖြင့်လည်းပြင်းပြင်းထန်ထန်တွေဖြစ်တုံးပဲဒါပေမဲ့တိုင်းမဒေသတွေမှာတပ်မတော်ရဲ့တိုက်ပွဲနဲ့စစ်ဆင်ရေးတွေဟာအင်မတန်ပြင်းထန်တဲ့ဟိုကချင်မှာဆိုလို့ရှိရင်လင်းရင်တော့ဘုံကျဲတဲ့အဆင့်မှာဒါပေမဲ့အခုကျွန်တော်တို့ခန္ဓာချုပ်တင်တဲ့ခင်းစခန်းတွေကိုဝေစီးပြီးတော့လက်လက်ပေါ်ညောင်းညားစွာနဲ့ကြည်ခံမပေါင်းတဲ့စီပြပါသွားတဲ့လူအသက်ကြီးဆုံးရှုံးတယ်ဒါပေမဲ့ဒီနေ့ကျဲပွဲနဲ့တပ်မတော်ကအင်မတန်နူးညံ့ကြောက်ကြောက်စွာကင်တွယ်နေတယ်လို့ကျွန်တော်အနေနဲ့အဲ့ဒီလိုခံစားရပါတယ်ပဋိကြီးစွာထားနေတယ်လို့ကျွန်တော်တို့ခံစားရပါတယ်
ဟုတ်ကဲ့နောက်ကြောက်ဦးထွန်းညောပြန်ခေါ်ပါမယ်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဦးရွှေမောင်ရောက်နေပါပြီဦးရွှေမောင်ကတော့အရင်ဘူဒီတောင်လွတ်တော်မှာဖြစ်ခဲ့ပါတယ်ဦးရွှေမောင်ကဆိုလို့ရှိရင်လက်ရှိ Washington DC ဒီမြန်မာတန်ရုံးရှိမှာဆလားပြပေါ်မှာဦးဆောင်ပါဝင်နေပါတယ်ဦးရွှေမောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ခုနကဦးထွန်းညောပြောသွားတဲ့အထက်မှာလက်ရှိဒီလုံညိုတက်ဖွဲ့တွေကရခိုင်ကိစ္စမှာတော်တော်လေးနူးညံ့ပြောပြမြောင်းနဲ့ကင်တွယ်နေရလို့သူပြောသွားပါတယ်ခင်ဗျာဦးရွှေမောင်တို့အနည်းနဲ့ဘယ်လောက်ထိတည်ထားလဲနိုင်ငံတကာဆွဆွဲနေလို့လူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီးရှို့မှုတွေဖြစ်တယ်ဆိုတာကိုဘယ်လောက်ထိအခိုင်အမာအချက်အလက်တွေရထားပါလဲ
အဲကျွန်တော်တို့ကအခုရခိုင်ပြည်နယ်မောင်းတော်မြို့မှာအောက်တိုဘာလ9ရက်နေ့ဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းကနေစပြီးတော့ကျွန်တော်တို့ဒီမြန်မာတပ်မတော်နေကြားဆောင်ရေးအပါအဝင်เนาะအခြားသူတို့ဒီလိုရခိုင်လူငယ်တွေကပါပူးပေါင်းပြီးတော့ကျွန်တော်အဲ့ဒီဒေသမှာရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုမတင်ချင်းလဲရိုဟင်ဂျာရွာတွေကိုမီးရှို့တယ်ကလေးသူငယ်တွေကိုတက်ဖြတ်တယ်နောက်တကအသက်ကြီးတာငယ်တာမရွေးပင်းနဲ့ဒီလူတွေကအချမ်းပတ်တက်ခမ်းမှုမှာပါပါတယ်ဆိုတော့ဆွတ်ဆွတ်ချင်းနဲ့ရလဇက်ဖြစ်တယ်တရားဥပဒေအရစီရင်ခြင်းနဲ့သူတို့ကမလုပ်ဘူးတရားရုံးကိုလည်းမဖို့ဘူးဆိုတော့အခုနိုင်ငံတကာကနေကျွန်တော်တို့ကဒီဆွတ်ဆွတ်တွေ 최소마파리소라가나타바이또또저노로가래저노래나제주로도고들래초기업체대회아니옥토바라세예가네사이마디네만내티비저노지마다우쇼송데라래저노트로닷봉네뽀베래비디오네뽀베래에라리야롱와만간바래
오케이
포마뭐로아마래미시바우저노로가이블로쪼면래အခုကဒီခုနဥထုံးကျော်ပြောသလိုကျွန်တော်ဒီမြန်မာတပ်မတော်ကနေလုံခြုံရေးတပ်ဖွဲ့ကနေကျွန်တော်ပြောင်းရွှန်းစွာကင်တယ်လို့ဆိုတာကဒါလုံးဝမမှန်ပါဘူးနေနေရှင်းလင်းလုံးနေတာမဟုတ်ပါဘူးရိုဟင်ဂျာရှင်းလင်းခြင်းကိုသူတို့ကဒီအချမ်းဖက်ဆိုတဲ့ကောင်းစီအောက်မှာကျွန်တော်နေနေရှင်းလင်းဆိုတဲ့ကောင်းစီအောက်မှာဒီဒီအချမ်းဖက်ပါတယ်ဆိုတဲ့ဆွတ်ဆွေးချက်နဲ့အာကျွန်တော်ကတအားလုံးမြင်ချက်ဖြစ်ပါလေ
။ဟုတ်ကဲ့ဥရှိမောင်ကျွန်တော်နည်းမေးချင်ပါလေဥရှိမောင်ကြားလားမသိခင်ဗျ။ဟုတ်က
ဲ့ဥရှိမောင်ကျွန်တော်ချစ်တယ်ခင်ဗျ။
ဟုတ်ကဲ့ဥရှိမောင်ကျွန်တော်တစ်ချက်မေးချင်ပါလေအာနာပိုင်းနေဘက်ကပြောနေတာမီးရှို့ရဲ့ကိစ္စတွေဘာတွေမှဆိုရင်တက်ဆိုင်ရာဒေသခံမွတ်စလင်တွေကတို့ကတို့ရဲ့အိမ်တွေမီးရှို့တဲ့အရင်ကလည်းဖြစ်ခဲ့မှုတဲ့အလားအလာတွေရှိတယ်လို့ပြောတာဆိုတာတွေရှိပါတယ်ခင်ဗျ။ဒါနဲ့ပတ်သက်လို့ရော
အရင်ကတည်းကဒါမျိုးဇလန်းလို့တော့ပါနော်ကျွန်တော်တို့သိပါတယ်ကဘာပေါ်မှာခွင့်ကိုကိုရှို့ရလို့မရှိကျုံးမှမရှိပါဘူး2000နှစ်တုန်းကလည်းကျွန်တော်တို့ကစစ်ပြေမှာနော်ရေးရတယ်မိရှို့ပြီးတော့အဲ့ဒါကအဲ့ဒီတုန်းကရခိုင်ပင်နယ်ဝင်ကျွတ်တာဝန်ယူလာတဲ့လူကဥလာမောင်တွေကအားသာကိုစလင်တွေပြန်ရှို့တော့ဆိုပြီးမှပြောခဲ့တယ်အခုလည်းငခုရမှာမင်းရပဲမိလောင်တနေ့ကမိလောင်တယ်အဲ့ဒါမိလောင်တဲ့အချိန်မှာပဲကျွန်တော်ကိုဖုန်းဆက်ပြီးတော့ပြောတယ်နော်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအခုမိရှို့နေတယ်သူတို့ကစောက်လို့အဲ့ဒီမှာမထွက်ရဘူးဆိုတော့ထက်တာနဲ့တနက်ပြင်မှာဆိုလို့အဲ့ဒါကိုလည်းဘယ်လိုတရားထုတ်ပြန်လဲဆိုတော့ဟိုအားတဲ့ငခုရခြေရွာမှာမိလောင်တာကိုတဲ့သူဦးပြောင်းမှလာပြီးမှမိမိချင်းကိုတဲ့အချားရွာကရွာသားတွေကိုခေါ်ပြီးတော့မင်းကြီးရပါတယ်ဆိုတော့ဇလန်းစိန်ပြီးတော့ရခိုင်ပြည်နယ်ဆိုတော့ထုတ်ပြန်တယ်ပဲအဲတော့ကိုယ့်အကိုမိရှို့တယ်လို့ပြောတဲ့ဟာဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာလူမျိုးတုတ်တင်ရေးဇလန်းမှာကျွန်တော်တို့ဇက်ကောင်တခုအနေနဲ့တော့ဒါဟိုကျွန်တော်တို့ဖြစ်ပြပြောတော့ဖြစ်ပါတယ်အမေရိကန်ကကိုယ့်အကိုရှို့တာမဟုတ်ပါဘူးအဲ့ဒီရင်တွေကိုကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကပဲညာအိမ်မှာသွားရှုတာဒါကြောင့်မလို့လူတွေကအဲ့ဒီမိကိုငိမ့်ဖို့တဲ့မလာရေးတာ
ပါဟုတ်ကဲ့ကျွန်တော်ဥရှိမောင်ဥထင်အောင်ကျော်လေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်သတင်းစာဆရာဥစီသူအောင်မြင့်ဖိတ်ခေါ်ကြပါလေဥစီသူအောင်မြင့်အခြေအနေကတော့တည်တဲ့အတိုင်းပဲမောင်းတော့ပြဿနာမှာတစ်ဖက်နဲ့တစ်ဖက်ကဆွဆွဲချက်ဒီအပြန်အလှန်ရှိပါတယ်ဗျာဒီနေ့မှအခြေအနေရှိပါတယ်ဒီပေါ်မှာဥစီသူအောင်မြင့်အစိုးရရဲ့ကင်တွယ်မှုဘယ်လောက်ထိပုံလင်းမြင်တာမှုရှိနေသလဲသုံးသပ်ပေးပါဦ
းဒီမှာဒီမှာစစ်အာဏာရှင်တွေအုပ်ချုပ်တဲ့အခြေအနေကဆိုရင်အခုလိုမျိုးဒါရဲစခန်းတွေဝင်စီးတကယ်ကိုသဘုံထတာပေါ့နော်စတဲ့ပြတ်တဲ့သဘုံထတကယ်တော့သဘုံထတာပါပဲအဲ့တော့ဒီလိုအခြေအနေမျိုးမဟုတ်တာတော့မှအဲတတ်မတော်ရဲ့ကင်တွေကိုအဲ့ဒီချိန်လုံးကပေါ့နော်ဝင်ပြီးတော့မှဒီမှတ်ပုံတင်စစ်တယ်ဘယ်လိုလုပ်တယ်ဘာညာဆိုပြီးတော့မှလူခွေချိုးဖောက်တာတွေကအများကြီးရှိခဲ့တယ်ဒါကအရှိပိုင်းမှာဖြစ်ခဲ့တာအဲ့ဒါပေမဲ့ဒီလိုချိန်ဖြစ်တဲ့ကိစ္စကအဲ့ဒီအရှိပိုင်းလွန်ခဲ့တဲ့30ကျော်လောက်တုန်းကလည်းမတူသလိုမျိုးအဲပြီးတော့မှနောက်လွန်ခဲ့တဲ့2000နှစ်ဥရှိမောင်ကပြောနေတယ်2000နှစ်တုန်းကလည်းနှိုင်းချင်လို့မရပါဘူးဒီချိန်ကအစိုးရပြစ်ရှိနေတယ်အဲပြီးတော့မှအစိုးရပြစ်နဲ့တူတူဒါတမတော်ကလည်းဒါကင်တွေဆောင်ရွက်နေတဲ့အခြေအနေအဲ့တော့ဆက်ဆက်ဖြစ်ချင်းလုံးကကလေးကအားလုံးသတိထားမိကြပါလိမ့်မယ်ဒေါက်တာစုကြည်ဦးဆောင်ပြီးတော့မှအစည်းအဝေးခေါ်တယ်ချက်ချင်းပဲခေါ်တယ်ခေါ်ပြီးတော့မှအဲတရားဥပဒေစိုးမိုးရေးကိုထေချာလုပ်ဖို့ဆိုပြီးတော့မှသူမှားတာတွေရှိတယ်ပြောချင်တဲ့သဘောကတစ်ဖက်ကအကြမ်းဖက်လို့ဆိုပြီးတော့မှတမရော်တို့ရတဖွဲ့တို့ဒီအာရဘိုင်ဘက်ကနေပြန်ပြီးတော့အကြမ်းဖက်တာတွေမဖြစ်အောင်ဆက်ဆက်ကြတဲ့အသေးချာကိုလုပ်တယ်။အပြီးတော့မှပြည်ထောင်ဝင်ကြီးပါတဲ့အဖွဲ့တွေလှုပ်ပြီးတော့မှအနေရကရောက်အောင်သွားပြီးတော့မှလူမျိုးရေးပဋိပက္ခတွေမဖြစ်အောင်ထိန်းတယ်။အဲ့တော့လုပ်တဲ့ဟာတွေကိုကြည့်လိုက်တဲ့ခါကျတော့ဖမ်းမိတဲ့လူတွေရှိတယ်။ရှိသမျှအကုန်လုံးကိုကျွန်တော်နားလည်တော့ဒီမှာအကုန်လုံးတရားရုံးကိုပို့နေတယ်ဒီချိန်မှာ။အဲ့ဒီကဆက်ဆံရရတဖွဲ့အာရဘိုင်တွေကလည်းပြောတယ်ကျွန်တော်တို့ဒီလူတွေအကုန်လုံးကိုဟိုဗါလဲတရားရုံးကိုတရားစီရင်အောက်ကိုပို့နေတယ်အဲ့တော့ ICRC လိုမျိုးအခြေအနေလာဆစ်ဆင်းနေရပါတယ်ဆိုပြီးတော့မှဒါတက်မလို့ဘက်ကလည်းအဒီရဲတပ်ဖွဲ့တွေဘက်ကလည်းပြောတာတွေရှိတယ်ဆိုတော့နိုင်ရှင်ကျဲအဖြစ်ပြောမယ်ဆိုရင်ဒါအရင်တော့ကလည်းမတူဘူး2017တုန်းကလည်းမတူဘူးတက်မတော်နဲ့ရဲတပ်ဖွဲ့ကဒါအစိုးရပေါ့နော်အစိုးရရဲ့ညွှန်ကြားချက်အောက်မှာဥပဒေထိန်းသွင်းရေးကိုအတော်လေးလုံနေတယ်လို့ကျွန်တော်နားလည်တယ်ကျွန်တော်သတင်းတွေလည်းကျွန်တော်အဆက်မပြတ်စောင့်ကြည့်နေတာပေါ့ဒါမဲ့ဒီလိုပြောလိုက်လို့ဒီချိန်ထဲမှာကျွန်တော်တက်မလို့ဘက်ကရဲတပ်ဖွဲ့ဘက်ကလူခွေချိုးဖောက်တာတွေရှိတယ်မရှိဘူးဒီလိုတော့ယတိပြပြောလို့မရဘူးတစ်ဖက်ကဘာပြန်ရှိတယ်လဲဆိုတော့ဒီရိုဟင်ဂျာအတိုင်းဝိုင်းကနေပြီးတော့ဆွဆွဲနေတဲ့ဟာတွေကကျွန်တော်တို့လည်းသတင်းတွေရတယ်ဒါပေမဲ့ဒါတွေကဆွဆွဲချက်တွေဆက်ဆက်ပဲထိုင်လုံတဲ့သတင်းအချက်လက်တွေနဲ့ထွက်ပေါ်လာတာမရှိဘူး
ဒီမှာဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဖုန်းနံပါတ်ပေးထားတဲ့လူပိတ်သက်တော်များရှိပါတယ်ကျွန်တော်ရွေးပြီးတော့ခေါ်တော့အောင်မယ်အကုန်လုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးကျွန်တော်ရင်းလုံးဦးထက်မြက်ကိုခေါ်ချင်ပါတယ်ဦးထက်မြက်တူတုတ်လေးပြောပြပါလားခင်ဗျမင်းမြန်စရာရှိတာမင်းမြန်လို့ရပါတယ
်ဦးပြီးတော့အမြင်ပြောတယ်လို့ပဲအရင်တော့ကနေတော့လုံးဝမတူဘူးဒါနဲ့ကျွန်တော်တခုစဉ်းစားကြည့်ရချင်တယ်ကျွန်တော်တို့ဒီဒီမိုကရေစီအပြည့်အဝရှိတဲ့ကျွန်တော်တို့အမေရိကန်ပြည်ထောင်စုတော်မှလေအရင်ကက မတရလက်အောက်မှာရှိတဲ့ကျွန်တော်တို့လက်နက်တိုင်အဖွဲ့ကြီးတော်မှာကျွန်တော်တို့တခါတည်းရန်လူခွင့်ချိုးဖို့မှုဆိုတာရှိတယ်လေအခုတော့ဒါမဲ့ကျွန်တော်တို့နိုင်ငံလေတမတရလက်အောက်မှာရှိလေလက်နက်တိုင်အဖွဲ့ကြီးက
ဟုတ်ကဲ့
အထိုင်ရောက်တော့ကျွန်တော်ဒီစီဆိုးတော့ရှိလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်တယ်မြတ်ကျေးဇူးပါနောက်တူတခါလေးဖိတ်ခေါ်ပါမယ်ကုကျော်ဆူမနီဆူတာကုကျော်ဆူတူတူတူလေးပြောလို့ရပါတယ်
အဲ့ကျွန်တော်ထင်တော့ဒီဥရှင်မုံလို့ပြောသလိုဒီမှာဟို2010နှစ်တုန်းကဟောကြည့်လို့တာဟောဒီတမ်တော်ဟိုလက်တုံပြန်တယ်ဆိုတာဒါမဟုတ်ဘူးခင်ဗျာဘာလို့ဆိုတော့ဒီပူးပြီးတော့မောင်တော့မှာ2010နှစ်တုန်းကဒီမွတ်စလင်တွေလုံးဝမခံရပါဘူးဒီစစ်တပ်ဖက်မှာပဲအပြန်အလှန်တိုက်ခိုက်တာရှိတယ်ပူးပြီးတော့မောင်တော့ဖက်မှာကမွတ်စလင်တွေကရခိုင်တွေကိုတိုက်ခိုက်တာပဲရှိပါတယ်အခုဒီအရှင်မာတော့ကျွန်တော်တမ်တော်ဖက်ကခံရတဲ့ဟာတော်တော်ပွင့်ပြီးမြင်တာမရှိတယ်လို့မြင်တယ်အဲ့ဒါဆိုတော့ဒီဂျပန်တွေပါပဲနဲ့လုပ်တဲ့ဟာတွေရှိတယ်ဒီတခါတော့ဗီဒီယိုဖိုင်တွေတော့တင်ပေးတယ်သူတို့ရဲ့ဆွတ်ဆွတ်ချက်ဟာလည်းထင်မှန်နေတာမရှိဘူးပေါ်လာဟာလည်းတရင်လို့လို့ပါလို့အဲ့လိုဖြစ်နေတယ်ဟု
တ်ကဲ့ရေစကြိုကတော့တူဖိတ်ခေါ်ပါတယ်ရေစကြိုကကိုတင်မျိုးအောင်တူတူလေးဆွေးနွေးပြပါမင်းများကြာရှိမင်းများလို့ရပါတယ
်ဖြစ်ပြနေရရခိုင်မှာရှိနေတဲ့မူစလင်တွေကဒီဖက်သက်ကြီးပြောနေတဲ့ပုံမျိုးဖြစ်နေရခင်ဗျာဒီဘုံလုံးကဒါကတည်းကဦးနဲ့ကုကံတော်ဘုံနဲ့တော့တခြားကြီးဖြစ်နေတာပါတော့ခုကဘုံတော်ကိုဘုံရင်းနေတာပါလေ
သူတို့ရှင်နေဆွေးနွေးသွားတဲ့အချက်ဦးစီစီအောင်မြေဆွေးနွေးသွားတဲ့အချက်ထဲမှာအခုအစိုးရရဲ့ကံတွဲမှုကအရင်2012တုန်းကအချိန်ကြီးကတည်းလူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနေတယ်သူတို့ဝန်ခံပါတယ်ဒါပေမဲ့2012ကအချိန်ကြီးထက်ပိုပြီးတော့ပြော့ပြောင်းပါတယ်ဆိုတဲ့ဟာမျိုးပြောသွားပါတယ်ဦးချိန်မောင်းရဲ့တုံ့သက်ချက်တူတူလေးပြောပါလားခင်ဗျာ
ဟုတ်ကဲ့အမေကကျွန်တော်က2010ကနေ15နှစ်ပြည့်အဲ့ဒီမှာပြည်သူ့တော်ကိုတာဝန်ထမ်းဆောင်ခဲ့တယ်အဲ့ဒီက2010ကြာနာဖြစ်ပြီးနောက်ပိုင်းမှာလည်းကျွန်တော်အဲ့ဒီမှာသွားကြတော့အတိုင်းတာတွေကိုကျွန်တော်သိရတယ်။ဥပမာဟိုစစ်တပ်ဖက်မှာဆိုရင်ကျွန်တော်ကရဲတွေကဟိုဗာလေမီးရှို့တယ်လူတွေကိုမနဲ့ဟိုဗာလေတက်တာဖြတ်တာကတော့ကျွန်တော်တို့နေတယ်ပြောရမယ်။အခု October 10ရက်နေ့စပြီးမှယနေ့တိ3ဖက်ရှိပြီ။အဲ့ဒီမှာကျေးရွာ3ရွာကိုမီးရှို့တာမီးရှို့ပြီးတော့အဲ့ဒီရွာတွေကရွာသားတွေအားလုံးကလေတွင်းထဲမှာနေနေရတယ်။ဒါကဆွတ်ဆွတ်ချက်မဟုတ်ပါဘူး။ကျွန်တော်ဒီက IT ကပါနော်နေပြကမှာဗရိုင်းဆွဆွလို့ပြောအထောက်ထားရှိပါတယ်လက်ပုံလည်းရှိတယ်ရိုက်တာသတင်းဌာနလည်းတရားဝင်မတင်းကျပ်ခံရတဲ့အမျိုးသမီးကအင်တာဗျူးရပါတယ်ပြီးတော့ဖြစ်စဉ်ကိုလည်းကျွန်တော်ပြောကြထားပါတယ်နောက်တစ်ခါကျွန်တော်တို့အခုမနေ့တနေ့ကထွက်လာတဲ့ကင်မရာရုပ်ရှင်ဂျိုးရုကနဲ့ရိုက်ထားတယ်ဂျိုးရုကတော့မြန်မာအစိုးရလည်းမဟုတ်ဘူးရိုဟင်ဂျာလည်းမဟုတ်ဘူးအခြားရခိုင်လည်းမဟုတ်ဘူးသူကတော့မခွဲကြဘူးသူကရှိရင်ရှိတဲ့အတိုင်းအမှန်တိုင်းပဲတက်ပြလိုက်တာအဲ့ဒီမှာခြေလိုက်တော့ရွာ၃ရွာကိုမိရှုထားတာတွေ့ရတယ်အဲ့ဒီရွာ၃ရွာလုံးကိုမိရှုထားတဲ့ခါကကျွန်တော်အနေအောင်လည်းပြထားတယ်ဒီရွာတွေကလည်းအားလုံးကကျွန်တော်တို့အော်တိုဘာ၁၀ရက်ကတည်းကဂျနေတီတောက်လျှောက်တဲ့ပုံတွေမှာဒီရွာကလူတွေပဲဆိုတော့အခုကဘယ်လိုဖြစ်လဲဆိုတော့ကျွန်တော်လည်းဒီဒီနမ်မြမပြည်မှာလွတ်တော်မဲ့လုပ်ခဲ့တော့မြန်မာပြည်စတိတ်မီဒီယာအကြောင်းကိုသိတယ်တချို့ရှိတယ်ကျွန်တော်တို့ဂျာနယ်တွေကလည်းစတိတ်မီဒီယာကပြောနေတာလေမြောက်ဝတီကပြောရေးနေတာလေကျွန်တော်တို့မြန်မာအလင်းကရေးနေတာတွေပဲသူတို့ကစံတန်ပြီးတော့ပြောတာရှိတယ်တကယ့်မြေပြင်ရဲ့အခြေအနေကိုမသိပါဘူးမြေပြင်အခြေအနေကိုကျွန်တော်ကပုံမသိရှိပါလေကျွန်တော်လည်းねချက်ကပြောလို့လည်းမရှိပါဘူး
ကျွန်တော်တစ်ချက်မေးချင်တာအစိုးရသစ်ကကင်တွေတဲ့အခြေအနေပါအစိုးရသစ်ကပြောမယ်ဆိုရင်ခုနကဦးစီးစုအောင်မြင့်လည်းပြောပါတယ်ဒေါက်ဆန်းစုကြည်ကိုရန်စီဝေးခေါ်တယ်တရားဥပဒေနဲ့အညီကင်တွေဆောင်းသွားဖို့ဆိုတော့သူလမ်းညွှန်ချက်ပေးတာကိုအကုန်လုံးမီဒီယာမှာလည်းတွေ့ပါတယ်ခင်ဗျအဲ့တော့အစိုးရသစ်ရဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့ကင်တွေတဲ့အောက်ခြေအနေထားမှုကမူဝါဒနဲ့ပတ်သက်လို့ဘယ်လိုပြောချင်ပါလဲ
မြန်မာပြည်မှာအစိုးရနဲ့ရပါဒေါက်ဆန်းစုကြည်ညွှန်ကြားတာမှန်တယ်ဒေါက်ဆန်းစုကြည်ကစကားတစ်ခုမှပြောတာပါတရားဥပဒေကလုံးဒါပဲပြောတာဒါဆိုရင်မြန်မာနိုင်ငံရဲ့တပ်ဖွဲ့တွေကဒီပြင်းရဲ့ကိစ္စတော့ကလုပ်ခဲ့တဲ့ဟာကျွန်တော်2007တည်းကလုပ်ခဲ့တဲ့ဟာ88တုန်းကစောင်းသားတွေကိုကျွန်တော်တက်ပြတ်ခဲ့တာကျွန်တော်တို့ဒီရှေ့ဝါကျွန်တော်တော်လင်းတွေကကျွန်တော်တန်ခါတွေကိုတက်ပြတ်ခဲ့တာဟာဒါတွေကိုလည်းကျွန်တော်တို့ကတရားဥပဒေနဲ့အတိုင်းလုပ်ပါလေလို့ပြောလို့ရအောင်ဆိုတော့ယနေ့ချိန်မှလည်းဒီရေးပဲနော်ကျွန်တော်ဒီစစ်တပ်ပဲအခုကျွန်တော်တို့ကအားလုံးမေ့နေတာကမြန်မာပြည်မှာအစိုးရနောက်ခုရှိနေတာပါတောင်ဆန်းစုကြည်ကဂျန်နမန်ဒီတာမဟုတ်ပါဘူးဒီဖက်တိုလီတာပဲဖြစ်ပါလေအခုလက်ရှိလုံခြုံရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့ boss ကကျွန်တော်တို့ NLD ဥက္ကဋ္ဌတောင်းတခြင်းမဟုတ်ပါဘူးဘယ်တော့ကာဝေးဥပဒေဖြစ်တယ
်ကျွန်တော်ဦးထွန်းအောင်ကျော်ကိုပြန်ပြီးတော့မေးချင်ပါလေဦးထွန်းအောင်ကျော်ကြားပါလားခင်ဗျခုနကဦးထွန်းအောင်ကျော်ပြောသွားတဲ့အထက်မှာ ANP ပါတီအနေနဲ့
မြေပြင်အခြေအနေကိုပဲကျွန်တော်တင်ပြချင်ပါလ
ေဟုတ်ကဲ့ပြောပါ
ဒီလိုဆိုတော့အခုကြည့်အပြင်းပြခဲ့တဲ့လူတွေကိုဖမ်းမမိသေးဘူးအဲ့ဒီလူတွေကရွာတဲ့ဒီမှာခူအောင်နေတယ်အဲ့ဒီတော့ရွာတေရွာကို
လုံချုံရေးတပ်ဖွဲ့တွေရဲတို့စစ်တပ်တို့သွားတဲ့အချိန်မှာကိုယ်အသက်စုအသက်လူရတဲ့တိုက်ပွဲအချိန်ကြီးဒီပါအဲ့ဒီအချိန်မှာအသက်ကိုလူနေရတဲ့အချိန်အနည်းမှာမိမတယောက်ကမတင်းကျင်းဖို့အချိန်နေပြင်းမလားကိုယ်အသက်စုအသက်လူရတဲ့အချိန်မှာအဲ့ဒီလိုမတင်းကျင်းသွေးသားသုံးတဲ့ဖို့အချိန်ရောရှိမလားကိုယ်ကတက်မလို့သွားကလေးယောက်မှာကြာသွားပြီအဲ့ဒီလိုဖြစ်နေတဲ့အချိန်မှာအခုကျုပ်ဆိုရတယ်အချိန်ညလုံးဝမရှိဘူးကျွန်တော်နေနဲ့ပြောနိုင်တယ
်ဒိုင်ယက်ဒီလိုက်စီစဉ်အချိန်ဆစ်သွားလို့ပါဒီတော့ရှင်တွေကတယ်လီဖုန်းနံပါတ်တွေပေးပြီးတော့ခေါ်ယူဖို့ဆိုပြီးတော့ပို့ထားတာရှိပါတယ်အကုန်လုံးမခေါ်ယူနိုင်တာဒီမှာရနေပြီးတော့ကျွန်တော်တောင်းပါပါတယ်အဓိကပေါင်းဆွေးနွေးပြည်တယ်ဥထုံးအောင်ကျော်ဦးရွှေမောင်ဦးစုစုအောင်မြင့်ကျေးဇူးအများကြီးတင်ပါတယ်ရုရှားအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ယက်ဒီလိုက်စီစဉ်ဒီမှာကျန်တော့ပဲပြီးပါ